အမေရိကန်အောက်လွတ်တော်တွေကလူနည်းစုအမျိုးသမီးလွတ်တော်အမတ်တွေပေါ်သမ္မတတော်နဲ့ထွန်းကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပြီးပြောဆိုလိုက်တဲ့အပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုမနေ့ကအောက်လွတ်တော်မှာအတိအပြုမဲခွဲရမှာဒီမိုကရက်ကိုယ်စားလှယ်အားလုံးအပြင် Republican Party ဝင်၄ဦးပါပါဝင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မုန်တီးစိတ်တွေစိုးရင်ကြောက်လန့်စိတ်တွေပေါ်ပေါက်လာစေမယ့်သမ္မတထရန့်ရဲ့မှတ်ချက်ပေါ်အပြင်းအထန်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကတော့ထောက်ခံမဲ့140၊ကန့်ကွက်မဲ့180ခုနမင်းနဲ့မဲခွဲအတည်ပြုလိုက်တာပါ။သမ္မတရဲ့လူမျိုးရေးခွဲခြားတဲ့ Twitter လူမှုကွန်ရက်ကမှတ်ချက်တွေကိုရှုတ်ချရမှာလွှတ်တော်တရားလုံးပါဝင်ကြဖို့လဲအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတိုက်တွန်းခဲ့ပါတယ်။ Republican ခုစဲ Doug Collins ကတော့အောက်လွှတ်တော်ဥက္ကဋ္ဌရဲ့တိုက်တွန်းချက်ဟာလူထုံးလုံးလေးနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့တာပါ။အောက်လွှတ်တော်ဥက္ကဋ္ဌရဲ့မှတ်ချက်ကိုမှတ်တမ်းတွေကနေပယ်ဖျက်ပေးဖို့လူနည်းစု Republican တွေရဲ့တောင်းဆိုချက်ကိုတော့အောက်လွှတ်တော်တရားလုံးကပယ်ချခဲ့ပါတယ်။သမ္မတထရန့်ရဲ့ Republican ကိုယ်စားလှယ်အများစုကတော့ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါ။သမ္မတထရန့်ကတော့ဒီနေ့နေ့ကပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးဝေဖန်ခဲ့တဲ့အပေါ်အရှော့မပေးခဲ့ပါဘူး။အောက်လွှတ်တော်မှာဆုံးဖြတ်ချက်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့ Republican ကိုယ်စားလှယ်ကိုလည်းသမ္မတကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေချီးကျူးစွာပြောဆိုခဲ့ပါတယ်။